ရခိုင်မြောက်ပိုင်းကပုံနှုံမြို့နယ်နဲ့ရှင်းပင်နယ်ပလောဝမြို့နယ်တွေမှာရခိုင်လက်နက်ကန်အဖွဲ့နဲ့စူရတပ်တို့ကြားတိုက်ပွဲတွေတင်းထန်နေတဲ့အခြေအနေကိုတင်ပြပေးမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကပုံနှုံမြို့ပေါ်ကခြေရွာတစ်ခုမှာမနေ့ကညနေ၈နာရီလောက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ခြေရွာသားတွေထွက်ပြေးနေကြရတယ်လို့ပုံနှုံမြို့နယ်မျိုးသားလှတ်တော်မှဦးခင်မောင်လာကပြောပါတယ်
။ဟုတ်တယ်အဓိကတော့ပုံနှုံမြို့ရဲ့ဆင်ခြေဖို့ပေါ့အဲ့ဒီမှာကိုဝါဖះရွာဆိုတာရှိအဲ့ဒီကိုဝါရွာကလူတွေကတော့ဆွေးပြေးနေကြတယ်မနေ့က6နိုင်3ဝန်းကျင်မှာအဲ့ဒီရွာထဲမှာတိုက်ပွဲဖြစ်တာပေါ့ဆိုတော့အဲ့ဒီဒေသကြောင်အဲ့ဒီကိုဝါရွာသားတွေကအဓိကပုံနှုံမြို့ပေါ်ကိုဆွေးပြေးကြတယ်
ပုံနှုံမြို့နယ်တွင်ကလုံခြုံရေးဆောင်ရွက်နေတဲ့စစ်ရင်ရင်တွေကိုအဖွဲ့ကလာရောက်ပြစ်ခတ်ခဲ့တာကြောင့်အပြန်အလှန်တိုက်ပွဲဖြစ်ပေါ်တာရှိတယ်လို့တပ်မတော်တည်မှန်ပြန်ကြားရေးဖွေပြောခွင့်ရဘူမှုရှုပ်စိုးမင်းထွန်းကပြောပါတယ
်ကျွန်တော်မနေ့ကတော့ဟိုပုံနှံကျွန်းနာလေးမှာရှိတယ်တမတော်ကစည်ရင်ပေါ့နော်ပုံနှံကျွန်းနာလေးမှာရှိတယ်တမတော်ကစည်ရင်ကိုကျွန်တော်တို့ဒီကျမ်းပတ်တောင်းရန်သူတွေပြစ်ခတ်ခဲ့တာရှိပါတယ်ဗျဒီအမေလည်းကြီးဆောင်ရွက်နေတယ်ကျွန်တော်ပုံနှံကျွန်းနာလေးကရိတ်ခတင်ပြီးတုံးနေရလည်းရှိတယ်အဲ့စည်ရင်ကိုကျွန်တော်တို့ပြစ်ခတ်ခဲ့တာရှိတယ်အဲ့ပြစ်ခတ်ခဲ့တဲ့နေရာမှာဒီကတော့ဒီလိုမျိုးတွေကပြစ်ခတ်တာလည်းရှိတယ်ပြီးရင်ကျွန်တော်တို့ဒီကျိုးနီးနာနေပြကြကျွန်တော်တို့ပြစ်ခတ်တာလည်းရှိတယ်အဲ့ဒီညနေည55လောက်မှာ7နာရီလောက်မှာကျွန်တော်ပြတ်ခတ်ခဲ့တာပေါ့ပြတ်ခတ်ခဲ့တော့ကြကြအဲ့ပုံတော်ကျွန်းမျိုးရဲ့အရှိမြောက်ကမီတာ1000လောက်မှာအဲ့ရေရင်တွေကိုရမူပိုင်းခွဲပြီးတော့တိုက်ခတ်ခဲ့တာရှိတယ်အချိန်နဲ့တကြိမ်လည်းမျိုးပြင်းတင်ကြိုင်းမှာနေရာယူရတဲ့အေးအေးကချမ်းပတ်တောင်းရန်တကယ်ကဒီမျိုးအမီးမားမှာရှိတဲ့ကျင်းတောင်မှာရှိတဲ့လုံလုံရေးစခန်းရဲ့ပြင်းရေရင်တွေကိုအချိန်နဲ့တကြိမ်လည်းပြန်လည်းပြတ်ခတ်ခဲ့တာရှိတယ်အဲအဲဒီဟာမှာတော့ကျွန်တော်ရည်ရင်ကြီးပြန်တယ်တုံ့ပြန်ပြတ်ခတ်ခဲ့တာရှိတယ်ပြီးရင်ကျွန်တော်တို့ခုလို့ဆိုတော့အဲမျိုးပြင်တင်ကြိုင်တခုပြင်နေရာယူထားတဲ့နေရာတွေမှာကျွန်တော်တို့ဒါပြန်ပြတ်ကြရှင်းရှင်းလေးလုပ်ရတာလေမိုင်းထောင်မိုင်းရှင်းရှင်းလေးလုပ်နေရတယ်တော့ရှိပါတယ်ဒီအခြေအနေကြီ
းအဖွေဖက်ကတော့ပုံနှံကျောင်းမြို့နယ်မှာတိုက်ပွဲဖြစ်ပေါ်ခဲ့တာနဲ့ပတ်သက်ပြီးသေးစိတ်မသိရသေးပေမဲ့ရှင်းပြနေပလောဝမြို့နယ်တွင်ကနမတာကြေးရွာမှာတော့တိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာရှိတယ်လို့အဖွေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
အောင်ကခင်ဗျာဒီမနေ့ကဒီဧပြီလ6ရက်နေ့မနေ့4နာရီစီမနေ့မှာဒီဘလက်ဝါမျိုးနယ်နမရာရွာရဲ့အရှိဖက်ဒီ10ကီလိုမီတာလောက်အကွာမှာရှိတဲ့တောင်ကျိုးမှာဟိုရေဆိုင်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီမှာမြန်မာစစ်တပ်ကနေပြီးတော့ကျွန်တော်တို့ရခိုင်တပ်တို့ရှိတဲ့နေရာကိုကျူးကျော်ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ဟိုမနေ့9ရက်ကြာလောက်ဒီရေဆိုင်တိုက်ပွဲအပြန်အလှန်ဖြစ်ပွားခဲ့တာရှိတယ်။နောက်ဒီမြန်မာစစ်တပ်ကသူတို့ပြန်ပြီးတော့တားဆုပ်သွားတဲ့အတွက်ကြောင့်မို့လို့တိုက်ပွဲကတော့ကျသွားတာပေါ့။အဲ့မှာဒီထိခိုက်ကြဆုံးမှုအသေးစိတ်ကတော့လုံးဝမသိရသေးဘူး
။ကဘာမှာကိုဗစ်ကပ်ရောဂါအကြတဲ့ကြောင့်စစ်ပွဲတွေရဆိုင်ထားဖို့ကုလသမဂ္ဂတွင်ရမှုရှုပ်ကတိုက်တွန်းထားသလိုမြန်မာအရေးအဖွဲ့လူမှုဖွဲ့စည်းတွေကလည်းရခိုင်စစ်ပွဲတွေရဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းအဲကိုအကြံဖက်အဖွဲ့အစည်းအဖြစ်အစိုးရကသတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာအပြန်အလှန်တိုက်ပွဲတွေပိုပြင်းထန်လာပါတယ်။အရသာထိခိုက်တိုက်ဆုံးမှုတွေလည်းများလာသလိုနေရာဆွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေလည်းတိုးလာနေပါတယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်။